တကဘာလုံးကစိတ်ဝင်တစားနဲ့စောင့်ကြည့်နေကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲဟာမကြာခင်နှစ်ပိုင်းအတွင်းမှာစတင်ပါတော့မယ်။ကိုရီးယားကျွန်းဆက်မှာနျူကလ িয়ার ကင်းစင်ရေးဆိုတဲ့အမေရိကန်ရဲ့ယူရချက်ကမပြောင်းလဲပဲဆက်ရှိနေပြီးကင်ဂျုံအုံကသာနျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းမယ်ဆိုရင်မြောက်ကိုရီးယားပြည်သူတွေအတွက်ပိုမိုကောင်းမွန်တဲ့အနာဂတ်ဖြစ်လာလိမ့်မယ်လို့သမ္မတထရန့်ကပြောထားပါတယ်။ထိပ်သီးဆွေးနွေးပွဲမစခင်နောက်ဆုံးအခြေအနေတွေကိုကိုကျော်အောင်လင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရန်ဘတ်တွေဖြစ်ရှိခဲ့ပြီးတော့တခါမှမတွေ့ဆုံဘူးကြတဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးဟာစင်ကာပူနိုင်ငံမှာလမ်းလျှောက်သွားရင်၉မိနစ်လောက်ပဲကြာတဲ့နေရာမှာရှိနေကြပါတယ်။မကြာခင်နာရီပိုင်းတွင်းမှာပဲသူတို့နှစ်ဦးတွေ့ဆုံကြပြီးတကမ္ဘာလုံးကစောင့်ကြည့်နေကြတဲ့ကမ္ဘာကျော်မဲ့ထိပ်သီးဆွေးနွေးပွဲကိုစတင်တော့မှာပါ။စင်ကာပူစံတော်ချိန်မနေ့၉နာရီမြန်မာစံတော်ချိန်မနေ့၈နာရီခွဲအမေရိကန်ကဝါရှင်တန်စံတော်ချိန်ည၉နာရီမှာဆွေးနွေးပွဲစကျင်းပမှာပါ။အခုကျွန်တော်တို့အတန်လွှင့်ပြီးလို့နိုင်ဝက်အကြမှာစတင်ပါပါအစီအစဉ်အရပထမပိုင်း45မိနစ်ကခေါင်းဆောင်နှစ်ဦးရဲ့တီးတန့်တကားပိတ်ဆွေးနွေးပွဲပါအဲ့ဒီမှာခေါင်းဆောင်နှစ်ဦးနဲ့စကားပြန်နေပဲရှိမှာပါအဲ့ဒါပြီးမှနှစ်နိုင်ငံထိပ်တန်းအရာရှိကြီးတွေပါဝင်တဲ့နှစ်နိုင်ကြာမဲ့ဆွေးနွေးပွဲကိုကျင်းပကြလိမ့်မယ်လို့အင်ဂျီရောကပြောလာပါတယ်သမ္မတထရမ့်ကဒီကနေ့ပဲည7နာရီလောက်မှာအမေရိကန်ကိုပြန်လာမှာဖြစ်ပြီးစင်ကာပူကသူပြန်မထွက်ခင်သတင်းတောက်တွေကိုစကားပြောမယ်လို့ဆိုပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဆိုတဲ့ရလတ်ထွက်ပေါ်လာတာကိုပဲအမေရိကန်ဘက်ကလက်ခံသွားမှာပါလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောထားပါတယ်
။ The ultimate objective we seek from diplomacy with North Korea has not changed.
နော်ကိုရီးယားနဲ့ကျွန်တော်တို့တန်တမန်ဆက်ဆံရေးလုပ်တဲ့အဓိကရည်ရွယ်ချက်ကပြောင်းလဲမှုမရှိပါဘူး။ခိုင်မာယုံကြည်စိတ်ချရပြီးနောက်ကြောင်းပြန်လှည့်မသွားနိုင်တဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးဆိုတဲ့တခုတည်းသောရလတ်ကိုပဲအမေရိကန်ဘက်ကလက်ခံမှာပါ။ခင်ဂျွန်အွန်းကသာနျူကလ িয়ার အစီအစဉ်ကိုစွန့်လွတ်ဖျက်သိမ်းမယ်ဆိုရင်မြောက်ကိုရီးယားနိုင်ငံနဲ့ပြည်သူတရလုံးတွေပို့ပြီးကောင်းမွန်တဲ့အနာဂတ်ဖြစ်လာမယ်ဆိုတာကိုသမ္မတထရမ့်ကလည်းရှင်းရှင်းလင်းလင်းပြောထားပြီးပါပြီ
။တရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကိုလည်းဝန်ကြီးပွန်ပီယိုကချီးမွမ်းပြောဆိုထားပြီးသမ္မတထရမ့်ကကြီးကြီးမားမားနဲ့ထိထိရောက်ရောက်ကိစ္စကိုလှုပ်ချနေတာလို့ဆိုပါတယ
်။ The president is willing to do something big, something bold. I think the chairman Kim Jong-un
သမ္မတကကြီးမားပြီးထိရောက်တဲ့ကိစ္စမျိုးကိုလှုပ်ချနေတာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းလာတူပြင်ဆင်ထားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။အခုထိပ်သီးဆွေးနွေးပွဲကိစ္စမှာတရုတ်နိုင်ငံရဲ့ခန့်ကန်တာလေပါဝင်ပတ်သက်လိမ့်မယ်ဆိုတာကျွန်တော်နားလည်ယုံကြည်ထားပါတယ်။မြောက်ကိုရီးယားကိုဖိအားတွေဝိုင်းပေးကြတဲ့အထက်မှာတရုတ်ကလည်းအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်ပါဝင်တာပါ။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာသဘောထားတွေပြောင်းလဲလာအောင်တိုက်တွန်းပြောဆိုဖို့အရင်တုန်းကသဘောတူတာမဟုတ်ပါဘူး
။မြောက်ကိုရီးယားရဲ့နျူကလ িয়ার ဖျက်သိမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဘက်ကလိုအပ်တဲ့ကိစ္စတွေကိုအကူအညီပေးဖို့ဆင်နွှဲမှာပဲလို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတင်းတောက်တွေကိုမနေ့တုန်းကပဲထပ်ပြောခဲ့ပါတယ
် The world is closely watching what will take place in Singapore in a few hours time
မကြာခင်နာရီပိုင်းအတွင်းစင်ကာပူမှာဖြစ်လာမယ့်ကိစ္စကိုတကမ္ဘာလုံးကအနီးကပ်စောင့်ကြည့်နေပါတယ်တန်တမာရေးနိဒတ်နဲ့ဖြည့်ရှင်းဖို့ကြိုးပမ်းကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်နိုင်ငံတွေကခေါင်းဆောင်တွေကိုကျွန်တော်ချီးကျူးလိုက်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကအင်မတန်စိုးရိမ်စရာကောင်းတဲ့အခြေအနေတွေအန္တရာယ်ရှိတဲ့အခြေအနေတွေဖြစ်ခဲ့တာတွေကိုအဆုံးသတ်ဖို့အတွက်နှစ်နိုင်ငံခေါင်းဆောင်တွေကြိုးပမ်းနေကြတာပါဒီလိုလှုပ်ရှားတဲ့ကြောင့်ငြင်းညမ်းပြီးတော့ယုံကြည်စိတ်ချရတဲ့နျူကလ িয়ার လက်နက်ဖြည့်သိမ်းရေးအစီအစဉ်ဖြစ်လာရပါလိမ့်မယ်ပြီးခဲ့တဲ့လတုန်းကဒီနှစ်နိုင်ငံခေါင်းဆောင်တွေစီကိုကျွန်တော်စာရေးပို့ခဲ့တဲ့ထဲမှာလည်းပါတယ်လို့ပဲရှေ့မှာကြုံလာရမယ့်အခြေအနေတွေမှာအတူပူးပေါင်းလှုပ်ဆောင်မှုတွေညှိနှိုင်းဆွေးနွေးမှုတွေအများအကျိုးကိုရှေ့ရှုတဲ့လှုပ်ရက်တွေလှုပ်ဖို့လိုအပ်ပါလိမ့်မယ်အဆင်ပြေမှုတွေရောအဆင်မပြေတာတွေရောသဘောမတူညီမှုတွေရောမလွဲမသွေပါဝင်နေမဲ့ခက်ခဲတဲ့ညှိနှိုင်းမှုတွေဖြစ်ပါလိမ့်မယ်ဒီကိစ္စမှာကုလသမဂ္ဂဘက်ကလှုပ်ပေးနိုင်မဲ့ကိစ္စတွေကိုအကူအညီပေးသွားဖို့အသင့်ပါပဲပါဝင်ပတ်သက်နေကြတဲ့အဖွဲ့တွေကနျူကလ িয়ার ဆိုင်ရာကိစ္စတွေကိုစီစစ်ပေးဖို့တောင်းဆိုလာမယ်ဆိုရင်လေကုလသမဂ္ဂကကူညီဖို့ဆင်သင့်ပါပဲ
သမိုင်းတွင်ကောင်းတွင်သွားနိုင်တဲ့အခုထိပ်သီးဆွေးနွေးပွဲအတွက်အင်ရှင်အဖြစ်လက်ခံဆောင်ရွက်ပေးနေတဲ့စင်ကာပူနိုင်ငံကလည်းအခုအရေးမှာတော်တော်လေးတက်တက်ကြွကြွရှိနေတာပါမြောက်ကိုရီးယားခေါင်းဆောင်နဲ့သူ့ရဲ့ကိုယ်စားလှယ်အဖွဲ့စင်ကာပူမှာနေစရိတ်စားစရိတ်လုံခြုံရေးစတဲ့ကုန်ကျမှုတွေအလုံးအတွက်စင်ကာပူနိုင်ငံကအကုန်ကျခံပါတယ်စုစုပေါင်းအမေရိကန်ဒေါ်လာ15တန်းလောက်ကုန်ကျမှာပါစင်ကာပူနိုင်ငံကဆန်တိုဆာအပန်းဖြေကျွန်းမှာထိပ်သီးဆွေးနွေးပွဲကိုကျင်းပမှာဖြစ်ပြီးမနေ့တုန်းကပဲမြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်နှစ်ဦးကစင်ကာပူဝန်ကြီးချုပ်လီရှန်လုံးနဲ့တီးခြားစီတွေ့ဆုံထားပြီးပါပြီသမ္မတထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့လည်းမနေ့တုန်းကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြပြီးဒီထိပ်သီးဆွေးနွေးပွဲသာအောင်မြင်မယ်ဆိုရင်ဒီအောင်မြင်မှုဟာကမ္ဘာကြီးအတွက်လက်ဆောင်တစ်ခုဖြစ်လိမ့်မယ်လို့တောင်ကိုရီးယားသမ္မတကပြောခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမျိုးတော်ဆိုးကအမေရိကန်တန်ရုံးရှိမှလည်းအခုထိပ်သီးဆွေးနွေးပွဲအောင်မြင်ရေးအတွက်ထောက်ခံတဲ့ဆန္ဒပြသူတွေရှိနေကြပါတယ
်အခုကျင်းပမဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့သတင်းတောက်တွေခွင့်ပြုသမျှဓာတ်ရိုက်ထုတ်လွှင့်ချက်တွေကို VOA website ဖြစ်တဲ့ bamis.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bamis News နောက်ပြီးတော့ website ဖြစ်တဲ့ VOA Bamis YouTube တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။